ကမ္ဘာပေါ်မှာနှမ်းသက်အစီအစုံထိုင်းပြည်ရင်ဘူမိပေါ်အတူရတက်နှက်ရွာဆန်ခဲ့တဲ့တစ်နှစ်ပြည့်ကျင်းအောက်တိုဘာ26ရက်နေ့မှာတနင်္ဂနွေလုံးအနှံ့နောက်ဆုံးနှုတ်ဆက်ပွဲအတွက်ဇာပနာဂါရဝပြပွဲတွေကိုလုပ်ခဲ့ရမှာမြန်မာရွှေပြောင်းအလို့သမားတွေကလည်းပြုလုပ်ခဲ့ကြပါတယ်ရွှေပြောင်းအလို့သမားတွေရဲ့ခလေးတွေအတွက်ပညာရေးကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေရဖို့နဲ့လူသားပိသားစွာနေထိုင်နိုင်ဖို့ဘရင်ကြီးကစောင့်ရှောက်မှုပေးခဲ့တယ်လို့မြန်မာတွေကယူဆထားကြတာပါထိုင်းပြည်ဆိုင် VOA သတင်းတော့မအီးမှသတင်းပေးပို့ထားပါတယ
်။ထိုင်းပြည်မင်းမြတ်ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ13ရက်နေ့ဒေသစံတော်ချိန်ညနေ 3:52 မိနစ်မှာနှက်ရွာဆန်ခဲ့တာဖြစ်ပါတယ်။သူ့ရဲ့နှက်ရွာဆန်တဲ့ဇာပနာပွဲကိုတနှစ်ကျော်ကြာပြီးတော့အောက်တိုဘာလ26ရက်နေ့မှာထိုင်းနိုင်ငံတဝန်ဂါရဝပြည်ပွဲတွေပြုပြီးကျင်းပခဲ့ပါတယ်။ဘရင်ကြီးဟာရှေ့ပြောင်းလို့သမားတွေနဲ့သူတို့ရဲ့သားသမီးတွေအတွက်ပညာရေးကျန်းမာရေးဆိုင်ရာဥပဒေတွေပြဋ္ဌာန်းပေးခဲ့တဲ့အတွက်သူရဲ့ကျေးဇူးတွေရှိတယ်ဆိုပြီးရှေ့ပြောင်းလို့သမားရေလှုပ်ဆောင်နေတဲ့ရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပါတယ
်ဒီရှေ့ပြောင်းလို့သမားတွေသားသမီးတွေဟာသူတို့နိုင်ငံမှာရှိတဲ့အကြောင်းတွေကိုတက်ခွင့်ရတဲ့အဖြစ်ခွင့်ပြုခဲ့တာတွေလည်းရှိပါတယ်အဲဒီကြောင့်မို့လဲတော်တော်များများကအဲဒီအကြောင်းတွေမှာတက်တဲ့မြန်မာနိုင်ငံသားလို့သမားရှေ့ပြောင်းလို့သမားတွေရဲ့သားသမီးတွေရှိကြတဲ့သူတွေပွေတော်ယူတဲ့အဆင့်ရှိရဲ့
အော်တိုဘားလ26ရက်နေ့မှာတော့မြန်မာလူသမားအများစုရှိရာနေရာတိုင်းမှာဘီရင်ကြီးရဲ့ဇာပနာပွဲကိုဂါရဝသွားပြုကြသူတွေလည်းရှိပါတယ်။တိုင်းနဲ့ချီရှိတဲ့မြန်မာပြည်သားတွေကိုလက်ခံပေးနေတာဟာဘီရင်ကြီးကစိတ်တော်သားမြင့်မြတ်တာကြောင့်လို့ယူဆပါတယ်။ချွေပြောင်းလို့သမားရေလှုပ်ဆောင်နေသူတူကလည်းအခုလိုပြောပါတယ်
။ဟောထိုင်းပြည်ကြီးရဲ့ကောင်းကျိုးအတွက်ကြောင့်ကျွန်တော်တို့ကဒီထိုင်းနိုင်ငံထဲမှာအလုပ်ကင်စားကောင်းနေရတာခင်ဗျာ
။ဟုတ်ကဲ့
။ဟုတ်တကယ်လို့လည်းဘီရင်ကမကောင်းလို့ဆိုရင်ကျွန်တော်တို့လက်ခံမှာမဟုတ်ဘူး။
ထိုင်းဘရင်ကြီးဟာသူ့ရဲ့တိုင်းသူပြည်သားတွေကိုသာမကမြန်မာလူသမားတွေအပေါ်မှာလည်းလူသားဆန်တဲ့အခွင့်အရေးတွေပေးခဲ့တယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။ဘရင်ကြီးဟာဒီမင်းကြီးအင်္ဂါနဲ့ညီုံနေမှုတွေဘူးတိုင်းသူပြည်သားပေါ်မှာစောင့်ရှောက်တယ်ပြမဒီအလို့သမားတွေကဆန်တဲ့ငါမှာလောက်လုကန်စားလာဟိုတိုင်းနေနဲ့မြဒီအခွင့်အရေးပေးပြီးတော့ဟိုပေါ့လူသားနဲ့တူတဲ့အခွင့်အရေးတွေပေးပြီးတော့စောင့်ရှောက်တယ်လို့ပဲအနေမြင်ပါတယ်
ဘီညိဆက်ရွာဆန်နဲ့တနည်းပြည့်ပွဲလုပ်တဲ့အချိန်မှာထိုင်းနိုင်ငံတဝန်းဆက်ယုံလုံယုံနေရုံးနေဈေးဆိုင်တွေပိတ်ပြီးဂါရဝပြုပွဲတွေကိုကျင်းပနေကြပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းစာတင်ကျောင်း80လောက်မှာတော့ဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်ဘီညိပုံတွေကိုချိတ်ဆွဲထားပြီးပန်းဝါရောင်တွေစိုက်ပျိုးပြီးဂါရဝပြုပွဲတွေကိုလည်းလုပ်ထားကြပါတယ်။နိုင်ရွာဆန်ခဲ့တဲ့ဘီညိဘူမိဘောအနေနဲ့ထိုင်းအစိုးရကရောသူတို့ရဲ့တိုင်းသူပြည်သားတွေကိုပါလူသားအချင်းချင်းမေတ္တာထက်တဲ့အောင်လမ်းညွှန်ပေးခဲ့တာတွေလုပ်ပေးခဲ့တယ်လို့ထိုင်းနိုင်ငံမှာနေထိုင်နေသူတွေအတွက်အထောက်အထားလက်မှတ်တွေလုပ်ဖို့အတွက်ခွင့်ပြုပေးခဲ့တာပါ။နိုင်ရွာဆန်ချင်းတက်တော်89နှစ်ရှိပြီဖြစ်တဲ့ဘရင်ကြီးဟာ1946ခုနှစ်မှာထီးနန်းစတဲ့စိုးစံခဲ့တာပါ။ထိုင်းနိုင်ငံမှာတော့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအားစိုက်လုပ်ခဲ့ပြီးရေးရွာတွေအထိလမ်းတွေပေါက်နေတာရေနဲ့မျက်စိမီးတွေရနေတာဆက်သွယ်ရေးလမ်းမစနစ်တွေအခက်အခဲမရှိအောင်လုပ်ဆောင်ပေးခဲ့တာတွေကြောင့်ပြည်သူအများရဲ့ချစ်ခင်မှုကိုရရှိခဲ့တဲ့ဘရင်မင်းမြတ်တစ်ပါးဖြစ်ပါတယ်။ဒီအတွက်သူ့အတွက်ဇာပနဂါရဝပြုပွဲတွေကိုထိုင်းနိုင်ငံတဝန်းလုံးမှာဝန်ထမ်းမှုတွေနဲ့ထူးထူးခြားခြားကျင်းပနေကြပါတယ်ရှင်။